တာရှင်မြခင်ဘတ်စင်တင်ဆက်နေကြ RFA တနင်္ဂနွေဇကဝိုင်းအစီအစဉ်ကိုအခုစတင်တော့မှာဖြစ်ပါတယ်ဒီတစ်ပတ်ဆွေးနွေးမှုအတွက်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဥရောပမြန်မာယုံညွန်ကြားရေးမှူးဦးဟန်ညောင်ရွှေပြီးတော့ပလဲမျိုးနယ်အမတ်နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ပြည်တော်စုမြန်မာနိုင်ငံမြို့သားညွန်ပေါင်းအစိုးရအဖွဲ့ဝင်ကြီးချုပ်ယုံဝင်ကြီးလည်းဖြစ်တဲ့ဒေါက်တာတင်းဆွေနောက်ပုဂ္ဂိုလ်တူကတော့မြမစီပွားရေးသူတေတီဥဇော်ဦးဖြစ်ပါတယ်ဒီပုဂ္ဂိုလ်သုံးဦးစလုံးကလည်းနိုင်ငံတကာအစိုးရနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးတော့တွေ့ကြုံများတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ပါတယ်ကျွန်တော်တို့ဒီတစ်ပတ်ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံကအာဆီယံကို1998ခုနှစ်ကစပြီးတော့ဖွဲ့ဝင်အသစ်အဖြစ်ဖြစ်လာတော့အခုဆိုလို့ရှိရင်10နှစ်ရှိပြီ10နှစ်အတွင်းမှာပေါ့လေအာဆီယံနဲ့မြန်မာဆက်ဆံရေးအနေအထားဘလို့အပြောင်းလဲတွေရှိတယ်အရှိဘလို့ဖြစ်လာနိုင်တယ်ဆိုတဲ့ကိစ္စမျိုးတွေဆွေးနွေးသွားဖို့ဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်ပေါ့လေအာဆီယံနဲ့ကိုမြန်မာနိုင်ငံစဝင်မယ်ဆိုတော့အနောက်နိုင်ငံတွေကရောဒီအတိုက်အခံတွေကရောပြင်းပြင်းထန်ထန်တန့်ကွက်ကြတာပေါ့လေအဖွဲ့ဝင်မဖြစ်ရေးအတွက်စစ်ဆေးရကလည်းသူကလည်းအဖွဲ့ဝင်ဖြစ်ရေးအတွက်တော်တော်လေးကိုလုံးပန်းတယ်နောက်ဆုံးလက်ကျလက်ကျရောအဖွဲ့ဝင်ဖြစ်သွားတယ်ဖြစ်သွားတော့အတိုက်အခံတွေဘက်မှဆိုလို့ရှိရင်လည်းနိုင်ငံရေးအရေးနိုင်သွားတယ်လို့ပေါ့လေအဲ့လိုဖြစ်သွားတာတွေရှိတယ်အစိုးရအနေနဲ့ကျတော့လည်းဒီအနောက်နိုင်ငံတွေရဲ့ဒဏ်ခတ်အရေးယူမှုနဲ့ဖိအားပေးတာကိုပေါ့လေဟိုအာဆီယံအကအကွယ်နဲ့ပေါ့လေခံနိုင်ရင်ရှိအောင်သူကကြိုးစားနိုင်သွားတယ်လို့ပြောတယ်အဲ့တော့ပြန်ပြီးတွက်ကြည့်မယ်ဆိုလို့ရှိရင်စစ်ဆွေးရကသူအာဆီယံပေါ်မှာသူမျှော်လင့်ခဲ့တာတွေရှိမယ်အခုချိန်ကျတော့သူမျှော်လင့်ထားတဲ့အတိုင်းဖြစ်လာသလားနောက်တစ်ခုကဘာတွေအကျိုးမြတ်ဖြစ်လာသလဲဘာတွေအရှုံးပေါ်သွားလဲဆိုအဲ့ကိစ္စတွေကိုဆွေးနွေးဖို့ပါအဲ့တော့ပထမဦးဆုံးဥဟန်ညောင်ရွှေစဆွေးနွေးပါလားခင်ဗျ
ဟုတ်ကဲ့အာဆီယံထဲဝင်တဲ့နေရာမှာနာဖအနေနဲ့ကသူအခုနပြောထားတဲ့အတိုင်းပါပဲသူလိုလားလာကတော့အနောက်နိုင်ငံတွေကဖိအားပေးတဲ့ချိန်မှာအာဆီယံနိုင်ငံတွေကသူ့ကိုကာကွယ်ပေးနိုင်မလားဆိုတာတစ်ချက်ဒုတိယချက်ကတော့သူထင်တာကတော့အာဆီယံထဲဝင်သွားရင်စီးပွားရေးဖက်မှာသူအကျိုးရှိမယ်လို့သူယုံကြည်ခဲ့တာရှိပါတယ်အာဆီယံဖက်ကလည်းထို့နည်းတူပဲမြန်မာပြည်ကအာဆီယံထဲမှာပါလာရင်အဲ့ဒီချိန်မှာကအာဆီယံနိုင်ငံတွေကတရုတ်နိုင်ငံကိုကာကွယ်ခြင်းတယ်ဆိုတော့အာဆီယံထဲပါလာရင်အာဆီယံကပိုအားရှိမယ်လို့သူတို့ယုံကြည်တယ်ပြီးတော့သူတို့ထင်တာကတော့မြန်မာကပါလာရင်ဗီယက်နမ်တို့ကမ္ဘောဒီးယားတို့လိုမျိုးစီးပွားရေးအခွင့်အရေးတွေပေါ်လာမယ်အာဆီယံအတွက်အကျိုးရှိမယ်ဆိုတဲ့ဟာသူတို့မြင်ကြပါတယ်ဒါမဲ့အချိန်အရာကြည့်မယ်ဆိုရင်ဒီချိန်မှာဆိုရင်တရုတ်ပြည်ကအန္တရာယ်မဟုတ်တော့ဘူးအာဆီယံရဲ့မိတ်ဆွေဖြစ်နေတယ်အဲ့ဒါမကဘူးသူတို့လိုလားတဲ့စီးပွားရေးမြန်မာပြည်စီးပွားရေးကဗီယက်နမ်လိုကမ္ဘောဒီးယားလိုမဖြစ်လာဘူးအာဆီယံအနေနဲ့ကဘာဖြစ်လာလဲဆိုရင်မြန်မာပြည်ကစီးပွားရေးဖက်လက်မကောင်းလာဘူးလူတို့ကလည်းပိုဒုက္ခရောက်လာတယ်လူတို့အခွင့်အရေးလိုချိုးဖောက်တယ်ဒီမိုကရေစီချိုးဖောက်တာများလာတော့အနောက်နိုင်ငံဖြစ်အားဒါလည်းမရော့တော့ပုံများလာပြီးတော့မှအခုဆိုရင်အာဆီယံနဲ့ EU ကြားမှာစီးပွားရေးပြဿနာတက်နေပါတယ်ဆိုတော့အာဆီယံအနေနဲ့ကအကျိုးမရဘဲနဲ့အရှုံးတွေပုံများတယ်ဆိုပြီးတော့မှအခုကတော့အာဆီယံကလည်းပြန်ပြီးတော့မှဖြစ်အားပေးနေတယ်လို့ကျွန်တော်မြင်ပါတယ
်ဒါကအာဆီယံဘက်ကစစ်အစိုးရဘက်ကကြတော့ရောဘလို့အကျိုးဖြစ်တော်တာတွေရှိပြီးတော့ဘလို့အရှုံးပေါ်တာတွေရှိလဲဆရာဒေါက်တာတင့်ဆွေရဲ့အမြင်ကိုလည်းပြောပါအောင်ခင်ဗျ
ဦးမေဝင်လက်ထက်တုန်းကဒီတိုင်းဦးမေဝင်ကသူ့ကိုယ်သူနိုင်ငံတကာထဲမှာအထူးကြံရေးဝါဒကိုသူ့ကိုယ်သူကျင့်သုံးတဲ့အတွက်ဘယ်မှသူမဝင်ခဲ့ဘူးဒါပေမဲ့ဒီ1998ရောက်တဲ့ခါမှာနာဖအစိုးရကဦးမေဝင်နဲ့မတူဘူးခဗျာဦးမေဝင်ကသူ့ကိုယ်သူအထူးကြံလုပ်တဲ့အချိန်မှာနာဖအစိုးရကတော့နိုင်ငံတကာကိုဝိုင်းပယ်ထားခြင်းခံရတဲ့အစိုးရတည်းဖြစ်နေတယ်အဲ့တော့ကသူကနိုင်ငံတကာထဲမှာဝန်ဆန်းမှုတာမလိုချင်တယ်အသေးလေးလိုချင်တဲ့အချိန်ဒီချိန်ထဲမှာအာဆီယံကနေနှစ်ပေါင်း30တိတိကြာပြီးမှပြင်မ9နိုင်ငံကနေပြီးတော့နိုင်ငံချက်ရေးကိုအတင်းလိုချင်တဲ့အချိန်အဲ့ဒီအချိန်ကြီးကခုသွားတိုက်ဆိုင်ပြီးတော့ဒနာဖအစစိုးဟာသူ့လိုချင်တဲ့ရလက်ကြီးတခုကိုအာဆီယံကလည်းဟိုပေးလိုက်တဲ့အနေအထားရှိပါတယ်လို့ကျွန်တော်မြင်ပါတယ်ဒါဝင်လာတဲ့ကိစ္စပေါ့လေနောက်ဒီ10နှစ်တွင်ကြည့်လို့ရှိရင်အာဆီယံဘက်ကနစ်နာတာတွေရှိသလိုနာဖဘက်မှာလည်းနစ်နာသွားတာတွေအကြီးကြီးရှိပါတယ်အချုပ်ပြောလို့ရှိရင်အာဆီယံဟာသူကအဓိကစီးပွားရေးကူးပေါင်းဆောင်မှုအဓိကဟိုသူအာဆီယံကကူးပေါင်းဆောင်မှုအဓိကလုပ်တာက EU ဆိုတော့ကိုလိုဥရောပနိုင်ငံတွေဖြစ်ပါတယ်အဲ့တော့ဥရောပနဲ့အာဆီယံအစည်းအဝေးထိုင်နေဗမာပြည်ရဲ့ပြည်ထနာဟာအကြီးကြီးဖြစ်တာဒါအတိပဲပေါ့လေတစ်ချိန်ထဲမှာဗမာပြည်ဘက်ကကြည့်လို့ရှိရင်ခုနပြောတဲ့သူ့ကိုလူလိုသူလိုဆက်ဆံတဲ့ရလက်ကိုရသည်ညာတော်ညာလည်းပဲအာလုံးတည်းတဲ့2006ခုနှစ်ဥက္ကဋ္ဌဖြစ်ကိစ္စမှာသူဟာအရှုံးကြီးအရှုံးကြီးအချိန်ကိုကြီးကိုရတဲ့ ကိစ္စပါတကယ်လို့ကအာဆီယံမုံမုံဆိုသူနားမတော့ဒီနိုင်ငံနိုင်ငံမှာကျွဲကြမရှိဘူးပေါ့လေဒါဟာတနည်းအားဖြင့်ဟိုသိခါပိုင်းနဲ့ legitimacy တို့ခေါ်တဲ့ဥပဒေအကြောင်းအရာတနည်းအားဖြင့်ဟိုတရားဝင်အသိမှတ်ပြုမှုကိစ္စတွေမှာအာဆီယံကနားခဲ့သလိုအာဆီယံကရခဲ့တာတွေရှိတယ်နားဖကနားခဲ့တယ်နားဖက်ကရခဲ့တာတွေရှိတယ်လို့ကျွန်တော်တို့ရုပ်အလို့ပဲမြင်ပါတယ်ခင်ဗျ
ဥစ္စာခင်ဗျဟု
တ်ကဲ့အ
ဲ့တော့ဥဟန်ချောင်းရွှေလည်းပြောသွားတယ်ဒါတက်ဆိုလည်းပြောသွားတယ်ပေါ့လေဒီစနစ်ကြတဲ့အချိန်မှာချုပ်ပြောမယ်ဆိုလို့ရှင်စစ်အစိုးရအနေနဲ့အာဆီယံဝင်ထားတဲ့အတွက်ဟိုအရှုံးမြတ်ကိုပြန်တွက်မယ်ဆိုလို့ရှင်ဘယ်လိုအနေထားရှိလဲမအစိုးရဘက်ကရောအာဆီယံဘက်ကရောပေါ့လေပြန်ကြည့်မယ်ဆိုလို့ရှင
်အာဆီယံဘက်ကရောသူ့ရဲ့ငကိုမူလရည်ရွယ်ချက်တွေဖြစ်တဲ့ဒီဗမာနိုင်ငံကိုအာဆီယံထဲမှာဝင်လိုက်ခြင်းအပြင်ဗမာနိုင်ငံကိုပြုပြင်ပြောင်းလဲမှုတွေဖြစ်လာအောင်လုပ်ပေးနိုင်နေမယ်ဆိုတဲ့ယူဆချက်ဟာဒါလုံးဝမောင်မြင်မှုဆိုတဲ့ရလတ်ကိုတွေ့ရပါတယ်နောက်တစ်ခုကတော့ဒီအာဆီယံကအခုသူ့ရဲ့ဒေတာအတွင်းစီးပွားရေးလုပ်တဲ့အခါမှာသူ့အတွက်အဓိကတန်ဖိုးဟာတရုတ်နိုင်ငံဖြစ်ပါတယ်အဲ့တော့တရုတ်နိုင်ငံကိုစီးပွားရေးနိုင်ငံရေးရအင်အားချင်းဝင်ချာကိုထိမ့်မိဖို့ဆိုရင်ဗမာနိုင်ငံကိုအာဆီယံနဲ့တွင်းထားခြင်းအပြင်တရုတ်နိုင်ငံကိုလည်းတစ်စုံတစ်ခုသောအတိုင်းအတာအပြင်ဒီအင်အားချင်းဝင်ချာကိုညှိထားနိုင်မယ်ဆိုပြီးယူဆချက်လည်းရှိခဲ့ပါတယ်။ဒါပေမဲ့အဲဒီယူဆချက်ဟာလည်းအခုကျွန်တော်တို့လက်ရှိအနေထားအရဆိုရင်လုံးဝမအောင်မြင်မဲနဲ့ဒီတရုတ်နိုင်ငံရဲ့မိခုံမှုအောင်မှာဗမာနိုင်ငံလုံးလုံးလည်းရရောက်သွားတယ်ဆိုတဲ့ဟာကိုလည်းသတ်တွေ့ရပါတယ်။အဲ့တော့အဲဒီ1998ခုနှစ်ကစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေကိုကြည့်မယ်ဆိုရင်တော့ဒီထိုင်းဒီမလေးရှားရဲ့စင်ကာပူနိုင်ငံတွေဟာဗမာနိုင်ငံအတွက်ဆိုရင်ရင်းနှီးမြှုပ်နှံမှုအများဆုံးလုပ်ခဲ့တဲ့တိုင်းပြည်တွေဖြစ်ပါတယ်။စီးပွားရေးကဏ္ဍတွေကိုပြုပြင်ပြောင်းလဲမှုသုံးတရားဖြစ်လာအောင်ပံ့ပိုးပေးနိုင်မဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီချိန်တုန်းကတော့အာဆီယံအစိုးရတွေဟာဗမာနိုင်ငံကအာဆီယံနဲ့သာဝင်လာရင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေဇက်တိုက်ဖြစ်လာမယ်ဆိုပြီးတော့ယူဆခဲ့ပုံရပါတယ်။ဒါပေမဲ့လေတောင်ကုက98ခုနောက်ပိုင်းမှာဖြစ်ပုံကတော့ဒီမမနိုင်ငံဟာဒီတဘာဝတန်ငွေနဲ့ရေနံဒီတဘာဝတန်ဇာတပစ္စည်းအရင်းမြစ်အဖြစ်တွေကိုတွေ့ရှိပြီးတော့ဒီအဲ့ဒီတဘာဝတန်ဇာတပစ္စည်းတွေကိုထုတ်လို့ရောင်းချတဲ့ဒီစီးပွားရေးပုံစံဘက်ကိုပို့ပြီးတော့ကူးပြောင်းပြီးလှုပ်သွားတဲ့ဟာကိုတွေ့ရပါတယ်မမနိုင်ငံဟာအာဆီယံပုံစံနောက်ကိုမလိုက်ဖဲနဲ့ဒီတဘာဝတန်ဇာတပစ္စည်းအရင်းမြစ်တွေကိုရောင်းချတဲ့ပေါ်မှာပဲဆက်ပြီးတော့ရပ်တည်ခဲ့တယ်အဲ့ဒီအတွက်ကြောင့်မလို့အာဆီယံငကိုမူလရေမှန်းထားတဲ့စီးပွားရေးပြည်ရင်တောင်းလန့်မှုတွေဖြစ်မယ်ဆိုတော့အယူဆဟာလုံးဝမမှန်ကန်ပဲနဲ့အရင်းနေကြတာဖြစ်ပါတယ်ဒီ1998ခုနှစ်တုန်းကအာဆီယံစဉ်းစားခဲ့တဲ့ဒီဗမာနိုင်ငံဟာအာဆီယံနဲ့ဝင်လာရင်စီးပွားရေးပြည်ရင်တောင်းလန့်မှုတွေဖြစ်လာမယ်တရုတ်နိုင်ငံပေါ်မှာမိကိုအားထားမှုတွေတဖြည်းဖြည်းလျော့နေလာမယ်ဆိုတဲ့ဟာတွေကမဖြစ်ဖ ೇನೆ လုံးဝပြောင်းပြန်ဖြစ်တဲ့အတွက်ကြောင့်မလို့အာဆီယံဘက်ကနေကြည့်မယ်ဆိုရင်တော့ဒီကိစ္စဟာအမတန်မှအရေးနိုင်ငံရဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တယ်လို့ယူဆလို့ရပါတယ်
။စစ်ဆေးရဘက်မှာလည်းအာဆီယံဖွဲ့ဝင်ဖြစ်ရင်ပေါ့လေဘလို့အရေးမြတ်တွေရှိနိုင်တယ်ဆိုပြီးတော့မျှော်လင့်ကြတာတွေရှိတယ်
။တကယ်ကတော့ဒီဒါကတော့ဘယ်သူမှပြုမိမိဖို့ပေါ့နော်။အာဆီယံထဲမှာတရုတ်နဲ့တရုတ်နိုင်ငံနဲ့လည်းအင်းနီနာချင်းဖြစ်နေတဲ့ဥမာအဖြစ်ဗီယက်နမ်နိုင်ငံတို့လိုနိုင်ငံမျိုးလည်းပါပါတယ်အဲ့တော့ဗီယက်နမ်ဟာဆိုရင်အခုချိန်မှာတရုတ်နိုင်ငံပေါ်မှာမိခိုနေရတဲ့အနေအထားလုံးဝမရှိပါဘူးကိုယ့်ရဲ့စီးပွားရေးပေါ်မှာကိုရပ်တည်ပြီးတော့တခြားဒီဥမာအဖြစ်အမေရိကန်ပြည်အောင်စုတို့လိုအနောက်ဥရောပကဒီဆက်မှုအင်အားကြီးနိုင်ငံတွေနဲ့ပါတိုက်ရိုက်ပုံတင်သွင်းနိုင်တဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေလုပ်နိုင်တဲ့အဆင့်ကိုရောက်နေတယ်ဒါဟာဘာကြောင့်လုံးနိုင်လဲဆိုတော့ဒီအာဆီယံရဲ့နှီးခိုမှုအောက်ကနေပြီးတော့ဒီလိုမျိုးကိုယ့်ရဲ့စီးပွားရေးလွတ်လပ်မှုကိုကိုထူထောင်နိုင်ခဲ့တာဖြစ်ပါတယ်အဲ့တော့ဗမာနိုင်ငံအနေနဲ့လည်းဒီဗီယက်နမ်နိုင်ငံနဲ့ရှင်းချင်မယ်ဆိုရင်ဒီလိုလုံးနိုင်တဲ့အခြေအနေဟာ98ခုနှစ်မှာလုံးဝရှိခဲ့ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီအခွင့်အရေးကိုလုံးဝလက်လွတ်ဆုံးရှုံးခဲ့တဲ့အတွက်ကြောင့်မလို့အခုအချိန်မှာဆိုရင်ကျွန်တော်တို့နိုင်ငံဟာဒီတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ရဲ့စီးပွားရေးပေါ်မှာလုံးဝမိခိုအားထားတဲ့အနေအထားတစ်ခုကိုရောက်သွားပြီအဲ့အတွက်ကြောင့်မို့ဒီဟာအမတန်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ယူဆလို့ရပါတယ
်ဥပဒေပြောတာကဒါကနိုင်ငံတို့ရဲ့အရှုံးပေါ့နော
်ဟုတ်ပါတယ
်စစ်အစိုးရအနေနဲ့ကြတော့ကလူငယ်တဲ့ဆနစ်ကမျှော်လင့်ထားတာနဲ့အာဆီယံပေါ်မှာပေါ့လေအခုအချိန်အာဆီယံအနေအထားနဲ့တွက်ကြည့်လိုက်လို့ရှင်ရောသူ့ဘက်ကတခြားဘာအရှုံးဝင်ရှိနိုင်ပြီလဲဒ
ီနေ့မှာနည်းနည်းပြောရအ
ောင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီမှာကျွန်တော်ထင်တာနောက်အဖအနေနဲ့ကြည့်ရင်ဒီအာဆီယံကိုသူအဲ့ဒီ1998 ကိုယ်စက်ခွန်ခုနှစ်ကတော့သူကအဲ့ဒီချိန်မှာစီးပွားရေးဖက်မှာသူကအာကိုတာတော့မှားမှာတယ်သူတဲ့ဒီမှာအကျိုးရမယ်သူချိန်ခဲ့ပါတယ်ချိန်မှာအနောက်နိုင်ငံတွေကအကုန်လုံးပိတ်တယ်စီးပွားရေးဖက်မှာဆိုတော့သူကထွက်နိုင်တဲ့လမ်းရှာတယ်ရှာတော့ဒီအာဆီယံကနေသူ့ကိုအကူအညီပေးနိုင်မယ်စီးပွားရေးကူပေးနိုင်မယ်ဆိုသူမြင်တော့သူကအဲ့ဒီလမ်းပေါက်ကိုသူကဝင်သွားတယ်အာဆီယံထဲဝင်သွားတယ်ဒါပေမဲ จ็ดตัวเลยเจ็ดตัวดูโลลาเดซีบอยย่าอดีเราไม่ยากเลยสุดละคุลมิโอเชียงมาตัวนี้เนี่ยก็อาเซียนเทมานี่จะเจียวยาละเทเนี่ยน่าได้เชลิญญาเลยบัดมาสองอ่ะดอกคุณอ่ะตัวเต็มสิบเจ้าเลยตายไหมที่ว่าอาเซียนเย่โอเคทำมันเลยเชียร์กูเนี่ยน่าด่าเลยอะไรมาก้าวคู่ส่วนอาเซียนนั่งงานเลยก็ลดตัวมาเลยก็วันนี้เรามาดีเนี่ยมาปีเจ็ดนาโก้มีโชว์ไปวันพี่นี่โซลิปจะลดพี่นี่แหละจะลดเจ็ดนาพี่นี่สุดอะไรแต่เช่อะไรมาก้าวอาเซียนก็บาลูนี่เลยส่วนอาเซียนชาเตอร์อาเซียนชาเตอร์สุดาก็ตัวเชียงคันอุบลเองว่าอาเซียนที่ป่าได้นั่งงานเลยเดี๋ยวเชียร์แมนเดี๋ยวดูดูอัตต์ซีบอยอัตต์เป็นลูซีกันเลยเชียร์แมนบาเนี่ยเลยเล่าเลยที่หากน่าพลาดแต่เจ้าหน้าที่จะพิมพ์บางอย่างในส่วนตัวไล่นานในมาไม่เข้าเอเวอร์มาเก้าอาเซียนฮิวแมนไรท์คอมมิชชั่นเนาะลูกคนยีต้องเช่าแม่ยูโกเลยพูดออกมาสุดาน่าพลาดในจีนดออาเซียนที่มาเส้นในพวกาดอตัวเจ้าเจ้าหน้าที่ปูมีอะไรนั่นเองดีคุณลุงยกตัวอุปยอดแต่เดียวเนี่ยอินเดียนั่งกันก็อากูวิ่งมาหนีด้วยนั่งกันเนี่ยน่าเบื่อเสียสุยาตัวก็
เราคอนเซนต์คู่บอลเลยอาเซียนในงานวันนี้บอลเลยมีมาในงานซาบิโร่เพื่อวันพิคาซาร์ว่ามีมาในงานประมาณท่าเลยสปอร์ตันในยติจัตุริกาคือเซนเลอร์จะบีเดชเชนจาโร่นั่งชิจิมาสโลชันบริโภคเลยที่เลสุดเลยจับปะพระมหาวันว่าสโลชันเนาะที่เราในงานนี้นี่บีโร่ดิมุกซีบริโภคเลยมีมาในงานมาพิบบุตรด้วยสุบิโร่พีอาร์พีเกเรนเราดังค่ายยูมูรีลูกหลานเลยหลุดแล้วไอ้ตัวโซลูชันอาเซียนในงานนี้ดังค่ะยืดยืมผู้เรียนเราไม่พิจารณาผู้ท่องเที่ยวพิจารณาเนี่ยน่าชาเลนี่ก็ต้องมีสูบีรอประมาณสูบประกันนี่กากวยเกล้าบ่เลยคือเชิงจาโรอาเซียนพูดในเนี่ยมีมาบีมาเปียงเลยที่พิมลาราเนี่ยเนาะที่เปลี่ยนเปลี่ยนในบ่เลยพิจารณาพิจารณาทุกพอเปลี่ยนอะไรสิ่งเดียวชุดต้องสูบอะไรสิ่งเดียวชุดอะไรบริโภคอะไรสูบอ่ะอาเซียนก็ประมาณในงานก็พูดว่าพิจารณาท่าอะไรสูบเลยสูซาเลยยูสูเลยนี่ท่าที่พิจารณาสูเลยวิบันจะดูเลยสิ่งเดียวไอ้ตัวอาเซียนพูดก็ยังว่าประมาณว่าท่าสิ่งเดียวยัดดีเจตบอร์ดานเนี่ยคือเชื่อมาสิ่งเดียวยัดดีเจตบอร์ดานอีกแล้วบัลลังก์กว่าชามุสิ่งเลยสูละคุณนี่จะพิจารณาเลยไอ้ตัวมีมาในงานสายอาบอลีเอเยกิซาด้วยสูบีโร่พูดท่าเลยอาเซียนปาลิมามันยาพูดเนี่ยเลยดอเรตินสุยาเสด็จเมียร์โอเสียดอเรตินสุยสับบีโร่คุณนี่ว่าลักเนี่ย
เราในงานนี้เส้นเขียนเขาเรียกบิดาขยี้ยมือว่าเราไปมาดีอาเซียนเย่บิวว่าสั่งมือสุราที่เนี่ยชาชาเนี่ยทิ้งใจนักคู่ด้วยนี่จ้าบาร์เลยไอ้เราดีนักคู่กูเบียวเลยขามาแต่ช่วงอดีตเส้นเขียนมือเว่ยเหรอบิดาเนี่ยขยี้มือกูเว่ยเล่นยูทูบีโร่แค่รู้มาเอาเมียมือว่ามาบีบามาแบบเบียวมือเบียวเลยสุดาดีเนี่ยโชคดีเลยจ้ะดีนักคู่ลงบอกเลยเส้นเขียนย่ออาเซียนเย่ซึ่งก็ยินดีโอฮะนักคู่ลงอ่ะโอ้พี่เป็นเจ้าหน้าที่กูติดติดตาตาไปถึงว่าไม่ลงไหนกูรู้จันทร์เรานักคู่ลงตัดทุ่งชาไม่เนื้อท่าปุ่นแล้วเบี้ยวเองอาเซียนอ่ะสากเรื่องก็เล็กขังเรื่องก็โกงก็คงเรื่องก็พี่ดูว่าสั่งยิ้มกูดีกว่านี้เราต้องเฟลไปมาลงก่อนเลยวันนี้มีสิ่งวิเอทีแต่เดี๋ยววันสายวันปออาเซียนนะก็รู้ก็ที่พี่ดูว่าสั่งยิ้มกูสั่งเล็กน้อยตรงเด็กชิบาร์เลยตัวเล็กเองลงเกตเนี่ยนี่ตรงนี้เราก็สับอีอาเซียนฮะအော်ဆိုင်ရပေါ်မှာပြောတယ်ပြီးတော့သက်ဆိုင်မူကနေပြီးတော့ပြောင်းလဲလာတာတွေကိုတည်တည်တသာရှိလာပါတယ်။ဒါလဲဆိုရင်အရင်တုန်းကပြည်တွင်းရေးဝန်မချွတ်ပြရဆိုတဲ့အာဆီယံရဲ့ဟလာကျင့်သုံးကိုဟလာတည်တည်ကြကြလိုက်လာပြီးတစ်ချိန်တစ်ချိန်မှဆိုရင်ဗမာပြည်အတွက်ကိုသူတို့ကနအဖအတွက်ပေါ့လေရှင်းနေတောင်းလိုက်ပြီးတဲ့အဆင့်ပါ။ဒီကနေ့နှစ်နှစ်သုံးနှစ်ကစားပြီးအဲ့ဒီလမ်းကြောင်းကပြောင်းလာပြီးတော့သူတို့ကြိတ်ကြိတ်နအဖကိုတိုက်တွန်းရကနေပြီးတော့လူသိစင်ကြားတိုက်တွန်းတယ်လူသီးရှင်ညာဝေဘာနဲ့ဆင့်ရောက်ပြီးတော့လူသီးရှင်ညာပဲဒီကရှိတော့နာအဖကိုမကာကွယ်နိုင်တော့ဘူးဆိုတဲ့အဆင့်ကိုပြောင်းလာတယ်တနည်းဖြင့်ဒါဟာပြောင်းလဲမှုဖြစ်စဉ်တရက်ကသိတာလာတဲ့အနေထားပါဒါကြောင့်ဟိုချုပ်လိုက်လို့ရှိရင်အာဆီယံကပြောလိုက်တဲ့အပြည့်အစုံဆက်ဆံရေးမူတည်စာရုပ်ပေါ်မှာတရားဝင်အဖြစ်ရှိနေအောင်ပါပေါ့လေခဏဖြစ်ပေမဲ့လို့ဒါဟာတိတိတတ်တာမကြခင်ပြောင်းလဲတော့မယ်သင်္ကေတတွေကျွန်တော်တွေ့နေရပြီမပြောင်းနိုင်တဲ့ပြဿနာဟာဗမာပြည်ပဲဆိုတော့အဲဗမာပြည်အရေးဟာတော့ချင့်ကပ်မှုဟာ အနောက်နိုင်ငံကလုတ်တဲ့နီးဘက်ကိုတောင်မှသွားနေတဲ့လမ်းကြောင်းကဖြစ်လာပြီးတော့စစ်စွားကိုဟိုတီတီကျကျဝေဖန်ပုံမှန်လင်းလင်းဝေဖန်ပြီးတော့တနည်းအားဖြင့်ဝင်ရောက်ဆက်ခွေလမ်းကြောင်းတောင်မှရောက်လာနေတဲ့အဆင့်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဒေါက်တာတင်းဆွေပြောသွားတဲ့အချက်ဒီပေါ်မှာရောဥဇော်ဘယ်လိုသဘောရလဲ
ဟုတ်ကဲ့ ကျွန်တော်အနေနဲ့ထပ်ဖြစ်ဆက်ပြောချင်တာကတော့ဆရာဦးတင်ဆွေတို့ဝူဟန်လို့ပြောသွားတယ်ဒီအာဆီယံခြားတာမှာအမှန်တမ်းအလားလာကောင်းတဲ့ကိစ္စတွေတော်တော်များများပါလာပါတယ်ကျွန်တော်တို့သိရတဲ့ဒီအာဆီယံခြားတာမှာပါလာတဲ့ကိစ္စကတော့ဒီစီရင်းရေးကိုမဆွတ်ဖက်ရဘူးဒါပေမဲ့တချို့သောကိစ္စတွေဟာတခြားအင်ဂျင်နိုင်ငံတွေကိုပါထိခိုက်လာမယ်ဆိုရင်ဒီဟာကဆွတ်ဖက်ခွင့်ရှိတယ်ဆိုတဲ့
ဘက်ကိုဦးစားပေးပြီးဆောင်ပေးပြီးစဉ်းစားလာတာတွေ့ရပါတယ်အဲ့တော့အဲ့နေရာတွေမှာသူတို့စဉ်းစားကြတဲ့ကိစ္စကတော့ဒီ non-traditional security threat လို့ခေါ်တယ်တမင်ရိုးကြမဟုတ်တဲ့လုံခြုံရေးဆိုင်ရာအားနည်းချက်တွေပေါ့နိနိုင်ငံတစ်ခုမှာဖြစ်နေတဲ့ဒီကျဲတုပ်ကွေးရောဂါတခြားနိုင်ငံကိုကူးပြန့်လာတဲ့ကိစ္စတွေဒီ HIV AIDS ပြဿနာကြောင့်နောက်တဲ့နိုင်ငံမှာထိခိုက်လာတဲ့ဟာတွေနောက်တစ်ခုကတော့ဒီမျိုးရေးဆေးဝါး တနင်္ဂနွေမှာထုတ်လုပ်တဲ့မျိုးရေးဆေးဝါးကြောင့်တခြားနိုင်ငံတွေရဲ့လူငယ်တွေသူတွေကပျက်စီးလာတဲ့ကိစ္စတွေနောက်ပြီးတော့တနင်္ဂနွေမှာပြည်တွင်းပြဿနာကြောင့်ထွက်ပြေးလာတဲ့ဒုက္ခတွေကနောက်တနင်္ဂနွေပေါ်မှာပို့ပြီးတော့ဒုက္ခတွေစင်ပွားဖြစ်လာတဲ့ကိစ္စတွေဒီဟာတွေကနေရှိမယ်ဆိုရင်ဒီဟာကိစ္စတွေကိုဖြေရှင်းဖို့ဆိုရင်တော့အာဆီယံဖွဲ့ဝင်နိုင်ငံတွေကနောက်တနင်္ဂနွေရဲ့ပ ဲမှာထည့်သွင်းဆွေးနွေးလာတာရှိပါတယ်အဲ့တော့အဲ့ဘက်ကကြည့်မယ်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့အာဆီယံအဖွဲ့ဝင်တစ်ခုဖြစ်တဲ့အတွက်ကြောင့်မလို့အဖွဲ့ဝင်တစ်ခုရဲ့အင်္ဂါရက်နဲ့အညီခုနပြောတဲ့ပြဿနာတွေရဲ့ဇင်းမြစ်တွေကိုပြည်လည်အောင်ဖြေရှင်းပေးဖို့လိုပါတယ်အဲ့ဒါတွေကိုမဖြေရှင်းနိုင်ဘူးဆိုရင်တော့အာဆီယံဟာခုနပြောတဲ့အပြုသဘောစာရွက်မှုတွေလုပ်တဲ့နေရာမှာခုနပြောတဲ့ပြဿနာတွေကိုပါဝင်ပြီးတော့အာဆီယံကဖြေရှင်းပေးရမယ်ဆိုတဲ့ကိစ္စဟာအာဆီယံချာတာဖြစ်လာပြီးရင်ဒါတွေဟာအလိုလျောက်ဖြစ်လာမယ်ကိစ္စတွေဖြစ်ပါတယ်
အဲ့တော့တခုရှိတာကဗမာအစိုးရကစီပွားရေးအရပေါ့လေနိုင်ငံရေးအရပေါ့လေတရုတ်ကိုအားကိုးမယ်အာဆီယံဘက်ကိုသူကရှော့တွက်လာမယ်အဲ့လိုမျိုးဖြစ်လာမယ်ဆိုလို့ရှင်ဗမာပြည်ဒီမိုကရေစီအပြောင်းအလဲတွေဖြစ်လာဖို့အိဆာနဲ့ပတ်သက်လို့အာဆီယံနိုင်ငံကဒီဗမာအစိုးရအပေါ်မှာသူ့သဘောထားနဲ့ရည်တည်ချက်တရားကိုဘယ်လိုအပြောင်းအလဲတွေဖြစ်လာနိုင်တယ်လဲဥပမာခင်ဗျအ
ားဖကဒီမိုကရေစီကိုရှောင်ချင်လို့သူ့အာဏာတည်နေချင်လို့အာဆီယံကနေဆုတ်ခွာသွားပြီးတော့မှတရုတ်နဲ့အိန္ဒိယကိုတော့ချင်းကပ်မယ်ဒါလို့ချင်းကကျွန်တော်ပြောချင်တာတနေ့ကျရင်တော့ပြန်သူ့ကိုပြဿနာပြန်ပေါ်လာမှာပဲ။မအောင်လဲဆိုရင်ဒီနာဖာနဲ့တရုတ်နဲ့အိန္ဒိယကစီးပွားရေးလုပ်ပင်မယ်။နာဖာလုပ်ထားတဲ့စနစ်ကဘလို့မှရေရှည်မှာတိုးတက်နိုင်မယ်ကိစ္စမဟုတ်ဘူး။ဆိုတော့တစ်ချိန်မှာသူ့ပေါ်မှာတရုတ်နဲ့အိန္ဒိယကလည်းပြန်ပြီးတော့မှဖိအားပေးပါမယ်လို့ဆိုတော့မြင်ပါတယ
်။အမေရိကန်အစိုးရနဲ့အာဆီယံကိစ္စပေါ့လေ။အမေရိကန်အစိုးရရဲ့သဘောထားကတော့ဟိုရင်တော့လည်းဒီတိုင်းပဲအခုလည်းဒီတိုင်းပဲ။ဟိုဒီကြားရရမှတခါချဲ့ပြီးတော့လှုပ်လာတယ်ကိုလည်းတွေ့ရတယ်။အဲ့ဒါပါလဲဆိုတော့ဥမာဗမာကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရကိုချင့်ကပ်လာတာမျိုးပြီးတော့မြန်မာအစိုးရဝန်ကြီးတွေနဲ့ဟိုတရုတ်ပြည်မှာတွေ့တာမျိုးနောက်သမရဂရောကိုတိုင်ပေါ့လေ။အတိုက်ခံတွေကိုအင်ဂျူရောမှာခေါ်တွေ့တာတို့မြန်မာနိုင်ငံကိစ္စဒေါ်ဆန်းစုကြည်ကိစ္စတွေနဲ့ပတ်သက်လို့ပုံပွင့်လင်းလင်းထုတ်ဖော်ပြောလာတာတို့စသဖြင့်ပေါ့လေစီစဉ်ဆောင်ရွက်လာတာတွေတွေ့တယ်တွေ့တော့ဒီအာဆီယံအဖွဲ့နဲ့ဒီအမေရိကန်အစိုးရနဲ့ကလည်းစီးပွားရေးဆက်ဆံရေးကတော်ကြီးကိုကြီးမားတဲ့အခက်အခဲမှာရှိနေတယ်ဗမာပြည်မှာနိုင်ငံရေးအပြောင်းအလဲတွေဖြစ်ဖို့ကိစ္စမှာဒီအမေရိကန်အစိုးရကအာဆီယံနိုင်ငံတွေအပေါ်မှာဘယ်လောက်ထိမြန်ဩဇာတက်ရောက်နိုင်ပလဲ
ဟုတ်ကဲ့ကျွန်တော်နည်းနည်းစစချင်းပြောလိုက်ပါ
ဟုတ်ကဲ့ဒေါက်တာတစ္ဆေ
ဆိုတော့ဒီအမေရိကန်ကဒီတိရနိုင်ငံကဘာအင်အားကြီးစူပါပါဝါဖြစ်နေတော့အာဆီယံကလည်းသူ့ကိုအရေးစိုက်ကြတယ်လူတိုင်းကလည်းအရေးစိုက်ပါတယ်အဲ့တော့အမေရိကန်ဟာအာဆီယံနဲ့ဆက်ဆံရေးကိစ္စမှာတခြားဘာမှပြဿနာမရှိဘဲနဲ့ပြဿနာရှိတာကတော့ဒီတိရနိုင်ငံဘွာကြီးအနာအဖပဲဖြစ်ပါတယ်အာဆီယံလိုချင်တာဟာသူ့ဖွဲ့ကလေးကငင်းချမ်းရေးနဲ့တည်ငြိမ်ရေးဆိုတဲ့ချက်ပါပါတယ်အဲ့တော့တည်ငြိမ်ရေးကိစ္စကိုအာဆီယံရဲ့အဝန်အဝိုင်းတနည်းအားဖြင့်ဒေတာရောတည်ငြိမ်ကိုထိခိုက်နိုင်တဲ့ပြဿနာတစ်ခုကတော့ပမာပြီးပဲဖြစ်ပါတယ်အဲ့တော့နေနာဖစစ်စိုးကဆက်လုံးမဲ့အလုပ်တွေဒီတည်ငြိမ်ရေးကိုပြပြနေဆိုရင်အာဆီယံရဲ့မူလရင်းကြီးမှန်းချက်ကြီးကိုတော့ထိခိုက်နိုင်တဲ့တွေ့ဒီဟာအာဆီယံမှာလည်းပေါ်လို့ရတဲ့ကိစ္စဖြစ်တယ်ဒါကြောင့်ဘာမပြီးဒီကုန်ကူစီပြုပြင်ပြောင်းလဲကိုကျွန်တော်တင်ပြတဲ့နိုင်ငံကြီးတွေချင့်ကပ်မှုတွေဟာတင်းငင်းငင်းငင်းနဲ့အေးအေးချမ်းချမ်းဖြစ်ဖို့အသင့်နဲ့
เอลูซาหมอบุ้ยส่วนเนาะประมาณดีเนี่ยขึ้นในเรื่องนี้ถ้าก็รอดีเนี่ยอุ้มดีเป็นเนี่ยใช่แต่ยังใช่อุ้มดีนี่แหละอันนี้ถ้าพิจารณาแต่อเมริกันย้อนอาเซียนย้อนหาตัวกูตรีท้าบีรถประมาณมีอยู่การตรวจจับเลยไม่รู้จะเนาะย้อนเรื่องมาอะไรกันเนี่ยอู้ฮันนี่เนี่ยบลูมีอะไรกันเนี่ยจำนวนมีน่าจะเดือดเต็มสุดจอร์ดานได้ตั้งอะไรอาเซียนลายูเอสลาอเมริกันลาไอ้เราเล่นเนี่ยเราไม่เอาบางอย่างเนี่ยส่วนหน้าพากันรอดีกิซาเลยก็ตัว แต่นายงานเนี่ยแต่นายงานกระจายเนี่ยอุบมาอินเดียเนี่ยเซมเปียนเตียวกูเชิงกัดเตียวเนี่ยเซมเปียนอินเดียกูเชิงกัดแต่มาเอาไปแล้วอาเซียนกูเอลูมิโอชาวกระจายเนี่ยดอกที่เปียงเล็บเชื่อลาพัวดอกตะกบาลงไปตะบอตุนิเช่วิธีมาเล่ามาย่านหนึ่งเนี่ยไอ้ที่หากันเลยก้าวเนี่ยบางอย่างเลยส่วนตะกบาลงอ่ะตะบอตุเลยส่วนไอ้ที่เบิกอ่ะดอกเนี่ยมาพี่เอเจตนาตะเกียเจตนาพี่ป่าเลยฉะนั้นเราถึงวิธีมาชาวเปียงนี่ละมั่งหูตะกบาลงอ่ะ ที่เราไม่เสร็จตอนเองตั้งยี่ดีแท้สุขายาวไหมรู้ดีแท้สุขายาวไหมสิล่ะจำไหมพ่อโจซามแต่เชนี่ยาวนี่เลยเราจะนอนเรียนเลยนอกจากจะเช็ดดีจริงๆยังกิจการก็ที่ใครไหนในกิจการบาลเลสเองคู่เราไม่ได้แต่หน้าผากอนุมิวกิจการนิวเคลียร์กิจการเนี่ยยังเล่าอยู่เลยไอ้ที่นี่มาอาเซียนก็ต้องโต้ยิงมาเลยบางอย่างเลยส่วนอาเซียนก็นิวเคลียร์ free zone เนาะแต่เราดูว่าเราจำเป็นเลยส่วนที่นิวเคลียร์เราได้เนี่ยมามีเราได้เนี่ยมาที่เล่นเนี่ยเราเอาส่วนที่ต้องแค่เช็คก็ยาวตัวก็เจ้าร้าวที่จะเช็คบางอย่างเลยส่วนที่หากอาเซียนเนี่ยที่เนี่ยมือที่ใครไหมอะไรมาเก่ากับบาร์ยาที่เนี่ยมือที่ใครไหมอะไรจำเลยหน้าผากดีล้านจังเสร็จตัวเลยส่วนกูจะทำแค่กูจะเลยกับบาร์ยาราเซียได้ที่อยู่ตัวยาวตัววิ่งเจ้าชนะก็หน้าผากเนี่ยเราเนี่ย
policy เลยก็ประมาณปีปกติแล้วก็แค่ปศุสัตว์เช่นนี้ยังมีที่หากูเป็นสินค้าตัวไหนสุดท้ายนี้มาเลยมีมาในงานอีกแต่ก็เอาพิเศษบุตรสุบิโรจูบันจารอมีแล้วมีอะไรเพี้ยนเลยเช่นกันนี้มีอะไรเพี้ยนเลยเพี้ยนเลยก็อารมณ์ตัวตัวเด็กแต่ถ้าเทียบจารอเช่นกันนี้มีตะคุชิมาเป็นในงานอีกแต่ก็เอาพิเศษในเมื่อสุรอเมริกาสุวรรณนี่เนี่ยอาเซียนบอกมา
เปล่าเลยพี่เราจูซานในเนี่ยนิทาสิ่งละอ้อจะน้ำมันในเนี่ยนิทาสิ่งละอุจจาระเปล่าเปล่าคุณเนี่ยจำนวนเท่านั้นดีกี่สาวอาเซียนก็ปูบิโอจูซาลาลีเมลุเทมาร์เลยบางอย่างเลยสุรกุณาเซียอุตส่าห์ดูเปลี่ยนตัวดูเบดี AIPMC เย่สองเอ็ดเจ็ดกูจีเมสเซนเนี่ยด่าฮะด่าอเมริกันสุวากาไต่ตรงนู้นเลยมั่วหูเราอินอาซูรีอาปุ่นนี่รู้เลยมั่วหูด่าอาเซียนด้วยมั่วหูว่า ประมาณในงานเยอะอยู่ตัวแต่แค่กูไม่มีพิเศษไปบอกเลยสุดท้ายอาเซียนก็ตีได้แต่จังตัวเย่เป็นกูเสียสละใจจังคิดอะไรกิซาบ้างแล้วน้องดามเองงานนี้ด้วยมาจะน่าเสียที่ยี่จีเดเสียสมุดคู่อะไรกูน่าอาเซียนในงานติดดิชเดที่เวียนนั้นกัมพูชาลาวในงานนี้ฮะประมาณในงานกิซาบ้างบอกเลยสุดท้ายก็ตัวจีกู
ยี่จีเมกิซาดูคุ้มชิลามันรู้เทมาเลยบางอย่างเลยสิโรที่อาเซียนฮะที่ทางกูอยากคุณเสียชื่อเสียไปเราดูมาสิมาแต่มาในงานงานตั้งไว้มาเว้นสังเกตอดีตยี่สิบปีเลยกูน่าไปมาสิโนกูอเมริกันในงานยี่วันนี้ฮะเนี่ยตัวนี้จะเดือดมาประมาณร้อยเจ็ดสิบเจ็ดที่เดียวผมจะกวาดเขยเลยกูส่วนกันในด้านงานอะไรตัวยังในงานยี่วันนี้กูมาสกเขยกูน้องส่วนอีอยู่อะไรดาวเจ้าตัวน่าชาลามันสิโร ที่เกี่ยวกับที่ลาเจมฮะอาเซียนแต่มันได้มาจุดยุคสิบาเลยปูบิโซรากาโรอาเซียนแต่ในงานนี้พี่เดที่เวียนนาลาวเนี่ยกัมพูชาดีฮะที่นาวอินอาซูในงานนี้เจ๊กว่าเดมกาวตุลุยกูยี่ท้าวปันนี่กูมายูเนียนเนี่ยตั้งปีเดพี่เดจะจำตุลุยกับปูบิโอที่เกี่ยวกับเนี่ยนามุริสิบาเลยแต่เช่นนี้มาเวตุลุกันกูว่าอาเซียนว่าประมาณกี่ชั่วโมงลูกเด็กกี่ชั่ว แต่มาบางเจ้าเองอะไรตัวมาเลยลูกคนยี่เนี่ยปัตเตเดตตนาชินีอะไรป้าบาร์เลยแต่เมื่อเลยตัวเองในงานนี้ในงานยี่ตัวเจ้าเนี่ยหูดีกว่าจีเมสุนีตัวที่เพียงเวียนในงานหมดเลยแต่เวียนในงานเราดีอินโดไชน่าในงานนี้ก็ห้องสองดูเลยเจ้าลุยอะไรในงานมาบุน้องส่งพี่ก็เลยปากกาไปตัวเองดีแต่มาอ่ะเพื่อนเนี่ยวันนี้เพื่อนติดกูยุ่งกับเป็นยังไงเนี่ยแล้วรู้ก็ แต่ยังไม่หมดหรอกมาตัววัยตัวอาชีพตัวเท่าขันมูชีเดสุวารีกูเดี๋ยวนี้เราในเนี่ยชีนี่ฮะเวียนในงานเนี่ยกัมพูชาในงานเนี่ยมาพิลาดูแล้วในงานมาเลยตัวโตจีกูปุ่มในเนี่ยพิลาดูพิเศษเดียวจำรู้ตัวฮะ
Nogo Mulaga, Lubomanang, Bekani, Dio, the Anau Yazu, Piabim Hui, Asian Nangani, Dona Bim Hui, oh, when we send in it any Tagani, a good chema, Bubio, up to the boss on a Beko, Kupiana, Piaba. Now the chemaro, Abomanang, Yipi Musui, the Asian, a poem hounding or poem Tedigaba, Bobby Lona de Melu, Nyoniabale.
Okay, okay. Speaking of Japan, we know about it. Australia Nanganyai Wenji, Elezana Downaga, Babulas, Asian Didasa, and the ERF to New Maboli, or Nedansu, the Luwe, Pamanangai Wenji, and Twitter. A Twitter Karai, Pamanangai Wenji, Babulas, Lucian, Pianer, Lunivare, a Pianer, Lunivare, Bure. No need to let Jame, Pianer, General Lunivare, a Pianer, General Lunivare, Bure. To your Australia Nanganyai Wenji, Elezana Downaga, Senesivi, I do Biobi, Pamarima, Pamale, Pianer, Pilara, Madria, Udu, Asura. Naso, di dina sedua lusin, paman nengga dua do, naga si mama hobi sobiyo dua piatu ada sekarang sih, aisy kana we channel di depan, jeneng ni sekarang season sunda laya oma, aido aku ASEAN perwujud paman nengga pelara seni sih bi seni dua ma, ASEAN perwujud pelara dua paman suah nengga, nengga ye si guai ya belu jumia sih, belu soyo mule sih, ASEAN bagalah dulu beboleh, di belu jumia sih, belu soyo mule sih, ASEAN itu borari ya, belu biang le sila nang dale nangu boleh, di jauh ni jono sunyi kejar apa, itu di sunyi dua ma, wenyau biro pawan sunyi le, ujubah mema yo nyuncai mu uhan yang sih, now ပြည်တော်စုမြန်မာနိုင်ငံအမျိုးသားညီပေါင်းအစိုးရအဖွဲ့ဝန်ကြီးချုပ်ရဲ့ဝန်ကြီးဒေါက်တာတင့်ဆွေနဲ့စီးပွားရေးသုတေသီဦးစောဦးတို့ကျွန်တော်တို့ RFA ကအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ